အစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘဝဌာန NRPC ဖက်ကလာမယ့်24နဲ့25ရက်နေ့တွေမှာကိစ္စုံဆွေးနွေးမယ်ဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့၄ဖွဲ့အနေနဲ့အစင်သိရှိနေတဲ့အကြောင်းတအန်းပလောင်အဖွဲ့ရဲ့အထွေထွေတွင်ရင်မှုကပြောပါတယ်လောလောဆယ်မှာတော့တွေ့ဆုံဆွေးနွေးမယ့်နေရာကိုညီနိုင်နေစေရှိနေပြီးညီနိုင်လို့အဆင်မပြေတော့ဆွေးနွေးမယ့်ရှော့ပြောင်းရွှေ့ရမယ့်အခြေအနေရှိပါတယ်ဒီအတော့တွင်မြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းနာလက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေကလည်းဆက်လက်ဖြစ်ပွားနေတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ပြီးခဲ့တဲ့ AG လကုန်ပိုင်းကအစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့မူဆယ်မြို့မှာတွေ့ဆုံခြင်းကမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်က bilateral call နှစ်ဖက်အပြည့်အစာချုပ်အဆိုပြုချက်ကိုပေးအပ်ခဲ့ပြီးဒီလ24ရက်နဲ့25ရက်နေ့တွေမှာထပ်မံဆွေးနွေးဖို့ညှိနှိုင်းနေကြတာဖြစ်ပါတယ် KIO KIA ကချင်း MNDJP MNDAA ကိုက PSLF TNLA တအမ်းပလောင်နဲ့ ULAAA ရခိုင်စတဲ့အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်တွေဘက်ကတော့ဆွေးနွေးဖို့အသင့်ရှိနေကြောင်း PSLF TNLA ရဲ့အထွေထွေတွေ့ရင်မူတဖုံးကျော်ကပြောပါတယ်
ဒီဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဂျားထဲမှာလိုက်စားမှာကျွန်တော်တို့အစီအစဉ်လုပ်ပြီးသားဖြစ်ပါတယ်ကျွန်တော်လေးဖက်စလုံးကတော့ကျွန်တော်ရဲ့အခြေခံရည်တည်ချက်တွေပေါ်လာပြီးကျွန်တော်ဆွေးနွေးနေပြင်ဆင်လာပြီးသားဆွေးနွေးဖို့တော့လည်းအဆင်ပြေဖြစ်ပြီးသားပါဆွေးနွေးပွဲဖြစ်နေတဲ့ကျွန်တော်တို့လေးဖက်တော့အဆင်ပြေဖြစ်ပါတယ
်အခုလိုတိုင်းသားမဟာမိတ်တွေအနေနဲ့တွေ့ဆုံဆွေးနွေးဖို့အသင့်ရှိရလို့ဆိုပေမဲ့ဒီနေ့ညနေပိုင်းအထိတော့ဆွေးနွေးမယ့်နေရာကိုအပြီးသတ်ထုတ်ပြန်သေးတာမရှိပါဘူးတစ်ဖက်တွေ့ဆုံဆွေးနွေးဖို့ဂျာကန်ဆောင်ရွက်ပေးနေတဲ့ PCG ကညီငယ်ရေးအကျိုးဆောင်အဖွဲ့ကဥအင်ရှန်ဆန်အောင်ကဆွေးနွေးမဲ့နေရာညှိနှိုင်းမှုတွေအဆင်မပြေရင်ဆွေးနွေးမဲ့ရက်ရွှေ့ဆိုင်နိုင်ကြောင်းပြောပါတယ်
။အရင်ကတော့24 25တော့ဖြစ်ထားတယ်ဒါပေမဲ့နေရာကအခုကြည့်ရမတတ်မှတ်နိုင်သေးလို့လူနဲ့ကင်ဘက်ကတောင်းဆိုတာနဲ့ဆွေးရဘက်ကတောင်းဆိုတာနဲ့နည်းနည်းလွဲနေတော့အခုနေရာမသိသေးဘူးဖြစ်နေတယ်နေရာမသိရင်ရက်များရွှေ့ရင်ရွှေ့သွားနိုင်တယ်နေရညည်ရင်နဲ့ခုနေရညည်နေတော့မရှိသေးဘူ
း။အစိုးရဘက်ကနေပြည်တော်ရန်ကုန်မန္တလေးနဲ့ပြည်ကြီးလားမြို့စတဲ့တနေရာမှာတွေ့ဆုံဖို့တောင်းဆိုထားပြီးမဟာမိတ်အဖွဲ့ဝင်ဘက်ကမူဆယ်မှာတွေ့ဆုံဖို့တောင်းဆိုထားတာဖြစ်ပါတယ်။စီစဉ်တဲ့အတိုင်းတွေ့ဆုံဆွေးနွေးကြရင်မဟာမိတ်တွေအနေနဲ့သူတို့ရဲ့အခြေခံယက်တိချက်အတိုင်းဆွေးနွေးမှာဖြစ်တယ်လို့တဖုံးကျော်ကပြောပါတယ်။
အဲကျွန်တော်တို့ကတော့အဓိကအခုဖြစ်နေတဲ့တိုက်ပွဲတွေရပ်ဖို့လိုတယ်။အဲတိုက်ပွဲတွေရပ်ဖို့အတွက်ကိုကျွန်တော်တို့ဒီပနာမအပြည့်ခရက်ဆိုင်ဖာချုပ်တွေကျွန်တော်တို့ထိုးဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။အဲဒါကြောင့်မို့ကျွန်တော်လေးဖက်စလုံးကအခြေခံချင်းတူညီတဲ့အပြည့်ခရက်ဆိုင်မူကြောင်းကိုကျွန်တော်တို့ဟိုအစုပြုချက်ကိုကျွန်တော်ပေးထားပြီးသားဖြစ်ပါတယ်။အဲဒါကိုမြန်မာတပ်မတော်တဘောသူမျိုးစိန်ကျွန်တော်တို့ကအပြည့်ခရက်ဆိုင်ရင်လုပ်မယ်ပြီးတော့နောက်ပိုင်းကိစ္စတွေကျွန်တော်ဆက်စည်းနေမယ်ဆိုပြီးကျွန်တော်တို့ဒါအခြေခံရည်တည်ချက်ပါ
လာမယ့်24ရက်နဲ့25ရက်မှာဆွေးနွေးပြီးရင်တမောဘက်ကဆုံးဖြတ်ချက်ပေးနိုင်သူတွေပါဝင်တယောက်ဖို့ရှိကြောင်းတမောပြည်မှန်ပြန်ကြားရေးကော်မတီတွင်ရင်မူဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ကျွန်တော်သိရသလောက်ကတော့ကျွန်တော်ဘက်ကလည်းတက်နိုင်ဖို့တက်ဖို့ဒီကတက်နိုင်ဖို့များပါတယ်ကများတယ်ဟိုကတော့သူတို့ဘက်ကလည်းကျွန်တော်ဒီဘောင်းကျခဲကိစ္စနဲ့ပတ်သက်ပြီးဟိုဘက်အစီအစဉ်ကလည်းပေးလိုက်တာတော့ရှိတယ်အဲကျွန်တော်တို့ဘက်ကအနာဒီရောဒီဘက်ကရောတော့ညီနိုင်ဆွေးနွေးစေလို့တော့ဖြစ်ကြပါတယ်
နောက်ဆွေးနွေးဖို့ပြင်ဆင်နေတဲ့အချိန်တည်းမှာပဲနမ်ဆန်မျိုးနယ်အတွင်းမှာအစိုးရကြံ့မော်နဲ့တအန်းပလောင်လက်နက်ကိုင်ဖွဲ့ရကြတိုက်ပွဲဖြစ်ပွားတာတွေရှိကြောင်း PSLF TNL ရဲ့အထွေထွေတွင်းမှုတပ်ဖုံးကျော်ကပြောပါတယ်
တိုက်ပွဲကတော့ဒီမြန်မာတပ်မတော်ကသွားလာလို့ရှိမှုတွေပုံများတော့ကျွန်တော်တို့အဖွဲ့တွေနဲ့ထိတွေ့မှုတွေဖြစ်တယ်ဒီအခုတော့နှစ်ကြိမ်လုံးနေလို့တော့ဆက်လာပါတယ်အဲနမ်ဆန်မျိုးနဲ့ညီတယ်နမ်ဆန်မျိုးရဲ့ဒီအနောက်ဘက်ပါ
ကျမ်းတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့နမ်ဆန်ရဲ့မြောက်ဘက်ပိုင်းမှာဒီလ16ရက်နေ့ကတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့ဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိကြောင်းပြောပါတယ်။ကျမ်းတော်ကာကွယ်ရေးဦးစီးချုပ်ရုံးကတချင်းနဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ5ခုမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ27ရက်နေ့ကစတင်ပြီးစီရေးလှုပ်ရှားတာတွေကိုလေးလတိုင်ရန်ဆိုင်ကြောင်ကြေညာခဲ့တယ်လို့ဒီလေးလတက်တန်းပြည့်တဲ့ဧပြီလ30ရက်နေ့မှာလည်းနောက်ထပ်နှစ်လတိုးမြင့်ကြောင်ကြေညာထားပါတယ်။တိုင်းဒေသမှာမိအဖွဲ့ဝင်ဘက်ကတော့စစ်တိုင်းဒေသ5ခုအပြင်ရခိုင်ပြည်နယ်မှာပါထိုးစစ်စင်တာတွေရပ်ဆိုင်ဖို့တောင်းဆိုထားတာဖြစ်ပါတယ်